ကချင်ပြည်နယ်က KIA ကချင်လွတ်မြောက်ရေးတပ်တွေနဲ့မြန်မာတပ်တို့ကြားပြီးခဲ့တဲ့တိုက်ပွဲတွေအတွင်းမှာ KIA ဘက်ကနေဖမ်းဆီးထားတဲ့မြန်မာဘက်ကတပ်နဲ့ရဲစုစုပေါင်း13ဘက်30ကိုပြန်ပြီးတော့လွတ်ပေးဖို့မြန်မာအစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်88မျိုးဆက်ចောင်းသားအဖွဲ့ကနေတဆင့်ပြန်လွတ်ပေးဖို့စီစဉ်နေတာပါဒီအကြောင်းအသေးစိတ်ကိုစုံစမ်းမေးမြန်းထားတဲ့ကိုသားညုံဦးကတင်ဆက်ပေးပါမယ်ရှင်
88မျိုးဆက်ចောင်းသားအဖွဲ့ကကုစလေချုကချင်ဒေသလိုင်စာကိုတွားရောက်ပြီးတော့ KIA ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီစီဇန်ဖြစ်လာတယ်လို့ပြောရမှာပါကချင်ဘက်ကနေပြီးတော့ဖမ်းထားတဲ့စစ်သုံးဘန့်30ပြန်လည်လွှဲပြောင်းဖို့ကိစ္စကို88မျိုးဆက်ចောင်းသားအဖွဲ့ကနေပြီးတော့အစိုးရအာဏာပိုင်ဘက်ကအကြောင်းကြားညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်ပြည်ရင်းငြိမ်းချမ်းရေးဖို့အတွက်သူတို့ရဲ့ကျူးပန်းဆောင်ရွက်ချက်တွေတဲကဒါဟာတစိ့တစ်ပိုင်းတည်းဖြစ်ပြီးတော့82ဖက်အပြစ်ခတ်တွေရှိန်ရော့ကျသွားမယ်လို့မျှော်လင့်ထားတဲ့အကြောင်း88မျိုးဆက်ကျောင်းသားအဖွဲ့ရဲ့ခေါင်းဆောင်ကိုကိုကြီးက view ကိုပြောပါတယ
် KIA ဘက်မှာရောက်ရှိနေတဲ့စိမ့်သိမ့်ထားတဲ့ဒီမှာတမတော်သားတွေကိုပြန်ပြီးလွှဲပြောင်းပေးဖို့ဆိုပြီးတော့ဒီလိုကန်းကန်းလာတဲ့အပေါ်မှာကျွန်တော်တို့ကဒါကိုအပြုသဘောဆောင်တဲ့ရလက်တွေဆက်ပြီးထွက်ပေါ်လာဖို့ပြောပါတယ်ကောင်းကျွန်တော်တို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ဆက်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်နေပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒါကဒီညှိနှိုင်းလို့ရတဲ့သဘောမျိုးလားဒါမှမဟုတ်တစ်ဖက်ကကန့်လန့်လာလားဘယ်လိုများလဲခင်ဗျာ
အဲကျွန်တော်တို့ကအရင်ကတည်းကဒါ KIA လက်ထဲမှာဒီလိုထိန်းသိမ်းထားတဲ့မြန်မာကမ္ဘောဒါးတွေရှိနေတယ်ဆိုတော့ကျွန်တော်တို့ပထမတစ်ခေါက်ပါကတည်းကကျွန်တော်တို့သိကြရပါတယ်အခုကတော့ကျွန်တော်တို့ဒီကတဆင့်ပေါ့လေဒီလိုမျိုးပြန်ပြီးဆွဲပြောင်းပေးဖို့ကန့်လန့်လာတဲ့အပေါ်မှာကျွန်တော်တို့ကဒီဘက်ကဒီသမ္မတဘက်ကလည်းစနစ်တကျပြန်ပြီးတော့ဆွေးပြောင်းလက်ခံနိုင်ဖို့အတွက်အဲ့ဒီမှာရှိနေတဲ့သူတွေရဲ့အမည်စရင်းတရင်တမတွေရဲ့ဟိုနာမည်ပေါ့လေအကုန်လုံးအဲ့ဒါကိုကျွန်တော်တို့အချက်လက်စုဆောင်းပြီးတော့ဒီဘက်တောင်းရှိသူတွေကိုကျွန်တော်တက်ပြီးနေနိုင်သွားမှာပါ
ဟုတ်ကဲ့အဲ့ဒါကအခုဖမ်းဆီးထားတဲ့သူကအကုန်ပဲလား
အခုကတော့ကျွန်တော်တို့ကရောက်30လို့သိရတော့အသေးစိတ်ကိုတော့ကျွန်တော်တို့ဒီကိုမြာရေးတို့ဒီပြန်ရောက်လာတဲ့အခါကျတော့မှကျွန်တော်ကိုမြာရေးတို့နဲ့ဆွေးနွေးညှိနှိုင်းပြီးတော့နောက်ဆုံးသူတို့တည်ရတဲ့အချက်လက်တွေနဲ့ကျွန်တော်တို့ဒီမှာတာဝန်ရှိသူတွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ
အခုကဒီ KIA နဲ့မြန်မာကြားထဲမှာဖြစ်နေတဲ့တင်းမာမှုကိုဘာပြော88ကဝင်ပြီးလုပ်ပြီးတော့အခုဒီ၃မှတ်နေပြန်လွတ်လာတယ်နောက်80ပြီးတော့ကောဘယ်လောက်ထိဂျောင်းဝင်ဆောင်ရွက်သွားနိုင်မယ်အလားအလာရှိလဲ88အနေနဲ့ပေါ့
ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာကအင်မတန်တိမ်မွေ့ပါတယ်နောက်တစ်ခုကလည်းဒီစိုင်းနာဒန်ပြည်ပြားကြီးဒီပြည်ရင်းစစ်ဆိုတဲ့ကိစ္စကြီးကလည်းကျွန်တော်တို့အသက်ထက်ကြီးတယ်ဒါကြီးကလာတဲ့ကာလကြီးကအဲ့တော့အခုကျွန်တော်တို့ဖြစ်ကျွန်တော်တို့အချိန်မှာတစ်ခါတလောကျွန်တော်ကိုစွမ်းညာစွမ်းရှိတဲ့လောက်ဝင်ပြီးဆောင်ရွက်တဲ့နေရာမှာဟိုအတက်နိုင်ဆုံးကျွန်တော်တို့တည်င်းအချက်လက်ပြည့်ပြည့်စုံစုံတိဖို့တကအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့ကဒီ KIA ဘက်ကအမြင်သဘောထားတွေ့ခံစားချက်တွေနောက်မြေပြင်အခြေအနေပေါ့လေနောက်တစ်ခါကျွန်တော်တို့ဒေသခံပြည်သူတွေရဲ့သူတို့ရဲ့ဆန္ဒသဘောထားတွေနောက်ဒီတက်မတော်ဘက်ကအမြင်ကစားချက်ဒီအဲ့ဒါအားလုံးကိုသူကပြည့်ပြည့်စုံစုံလေ့လာနိုင်မှနားလည်နိုင်မှကျွန်တော်တို့ဒီငင်းညာရေးဖြစ်စဉ်ကပုံပြီးချောမွေ့မယ်လို့ကျွန်တော်တို့နားလည်တယ်ဆိုတော့ကျွန်တော်ကတော့ဒီအပြစ်မဲ့ဒီအရသားတွေအတိဒုက္ခရောက်တာကိုရှောင်နိုင်မှုတွေကတော့အနိုင်ဆုံးအဆင့်ကကျွန်တော်တို့ဒီချိန်မှာစစ်ချိန်လျှော့ရမယ်နိုင်ငံရေးဆွေးနွေးပွဲတွေကိုပြန်ပြီးစတင်နိုင်မှုအတွက်ကိုကျွန်တော်တို့နှစ်ဖက်စလုံးကိုကျွန်တော်တို့တိုက်တွန်းသွားမှာပါဒါကြီးကျွန်တော်တို့စစ်ချိန်လျှော့ချတဲ့အဆင့်ကနေပြီးတော့အပြစ်ခတ်ရဆဲတဲ့အဆင့်နိုင်ငံရေးဆွေးနွေးတဲ့အဆင့်နောက်ဆုံးကျွန်တော်တို့ဒီဆွေးနွေးတဲ့ရလဒ်တွေကိုအားလုံးပါဝင်ပြီးညှိနှိုင်းဖြည့်ရှင်းနိုင်တဲ့အများပါအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးကျွန်တော်တို့ညီလာခံကြီးအဆင့်ကြီးပေါ့လေကျွန်တော်တို့အဆင့်ဆင့်ဆောင်ရွက်သွားမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပဋိပက္ခမှာပါဝင်နေတဲ့သူတွေအားလုံးကကိုယ့်ရဲ့စိတ်ခံစားမှုတွေကိုထိန်းချုပ်ပြီးတော့လက်တွေ့ကျကျနဲ့အပြစ်မဲ့ပြည်သူတွေကိုကျွန်တော်တို့ဒီကတည်းကရမှုအ ਨੇ ဆုံးဖြစ်အောင်ဝိုင်းပြီးစူးစမ်းကြဖို့ကျွန်တော်ဒီကအားလုံးတိုက်ပြင်းတော့
ကချင်ဘက်ကနေပြီးတော့73ဘတ်30ပြန်လွတ်ပေးဖို့ကမ်းလှမ်းထားတာကိုအစိုးရဘက်ကလက်ခံရရှိထားတယ်လို့ဒီအစိုးရနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်88မျိုးဆက်ចောင်းသားအဖွဲ့ကနေပြီးတော့ဝင်းကြီးဦးအောင်မင်းဦးဆောင်တဲ့ညီညာရေးဗဟိုဌာနကိုဆက်သွယ်အကြောင်းကြားလာတာကြောင့်အာဏာပိုင်တွေဘက်ကဒီ73ဘတ်တွေကိုလက်ခံနိုင်ဖို့အတွက်ညှိနှိုင်းပြင်ဆင်ဆောင်ရွက်နေပြီလို့သိရပါတယ်ဒါမှမဟုတ်အရင်တုန်းကလည်းဒီ KIA ဘက်ကနေပြီးတော့ဝင်းကြီးဦးအောင်မင်းကို73မှ20ကျော်လွှတ်ပေးဖို့ဆိုပြီးတော့တိုက်ရိုက်ကမ်းလှမ်းခဲ့ပူပြီးတော့နောက်ပိုင်းမှာလက်တွေ့ဖြစ်မလာခဲ့ဘူးလို့လည်းသိရပါတယ်။ကချင်ပြည်နယ်ဘက်မှာတော့ဒီမနေ့ကလေးကတိုက်ပွဲအခြေအနေတွေအတန်ငယ်လျော့ပါလာတယ်လို့ဒေသခံတွေပြောရသိရပါတယ်ခင်ဗျာ။